ICJ နိုင်ငံတကာတရားရုံးသတ်မှတ်ချက်နဲ့အညီမြန်မာအစိုးရရဲ့ပထမဦးဆုံးအစီရင်ခံစာကိုမေလ23ရက်နေ့မှာတင်သွင်းလိုက်ပြီးဖြစ်တဲ့အကြောင်းကိုတင်ပြချင်ပါတယ်။ရိုဟင်ဂျာတွေပေါ်လူမျိုးရုံးသတ်ဖြတ်မှုဆွဆွဲခြင်းနဲ့နိုင်ငံတကာတရားရုံး ICJ မှာဂမ်ဘီယာကတိုင်ကြားရတဲ့အမှုအတွက်မြန်မာဘက်ကပထမဆုံးအစီရင်ခံစာကိုတင်လိုက်ပြီးဖြစ်ကြောင်းမြန်မာအစိုးရအကြီးတန်းအရာရှိတဦးက VOA ကိုအတည်ပြုပြောဆိုတာပါ။မြန်မာနိုင်ငံကလိုက်နာဆောင်ရွက်ရမယ်ဆိုတဲ့ ICJ ရဲ့ဂျားပြည့်စီမံချက်၄ချက်ကိုပေတိုင်းတာဒီအကောင့်တွေဖော်ရပြီးတယ်ဆိုတာနဲ့ပတ်သက်ပြီးတင်ပြရမယ့်အစီရင်ခံစာကိုမေလ23စနေနေ့မှာတင်ခဲ့ပြီဖြစ်ကြောင်းနိုင်ငံသားဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းအေးက VOA ကိုပြောပါတယ
်ဒီနေ့ပြီးပေါ့နော်ဟုတ်ကဲ့23မှာဟုတ်ကဲ့ကျွန်တော်ကပြောခွင့်မရှိပါဘူးအဲ့ဒီကိစ္စကိုလေကောင်းတာကတော့ NCJ ရဲ့ထုတ်ပြန်ချက်တွေကိုပဲစောင့်ကြည့်တာကောင်းပါတယ်ကျွန်တော်သိတဲ့လောက်ကတော့ NCJ က NCJ ကတချို့အရယ် confidential ထားတာတွေရှိမယ်လေ။ तू ကအဲ့ confidential ထားတာတွေကို तू က release လုပ်လိုက်တဲ့အချိန်မှာညာဆိုရင်တော့ဟိုဟာဖြစ်မှာပေါ့နော်။ဒါတွေက data procedure တွေကြောင့်လည်းပါပါတယ်။ကျွန်တော်မပြောသေးတာတွေရတယ်နော်
။ရိုဟင်ဂျာတွေအပေါ်လူမျိုးရုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်ဆိုပြီးဂမ်ဘီယာနိုင်ငံက ICJ တရားရုံးမှာမြန်မာနိုင်ငံကိုပြီးခဲ့တဲ့နိုဝင်ဘာလတည်းတရားစွဲဆိုခဲ့ပြီးဒီဇင်ဘာလအပြန်အလှန်ကြားနာမှုတွေအပြီးမှာမြန်မာနိုင်ငံဘက်ကဂျားပြတ်စီမံချက်၄ချက်ကိုလိုက်နာဆောင်ရွက်ရမယ်လို့2020ဇန်နဝါရီ23မှာတရားရုံးကချမှတ်ခဲ့တာပါဇန်နဝါရီလကနေမေလ၄လတာကာလအတွင်းရိုဟင်ဂျာအရေးနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကအပြူသဘောဆောင်တဲ့လှုပ်ဆောင်ချက်တချို့ရှိခဲ့ပေမဲ့တကယ်တမ်းပြဿနာပြေလည်ရေးအတွက်လုံလောက်မှုမရှိဘူးလို့မြန်မာနိုင်ငံပေါ်တရားစွဲဆိုထားတဲ့ဂမ်ဘီယာတရားရေးအဖွဲ့မှအကြံပေးပုဂ္ဂိုလ်အဖြစ်ပါဝင်နေတဲ့အာရဂန်ရိုဟင်ဂျာယူနီယံရဲ့ဥက္ကဋ္ဌဒေါက်တာဝါကာဦးဒင်းကပြောပါတယ်
မြန်မာဆွေကနေနေပါပါလုံးကြီးလက်သူမလုံတော့ပါဘူးမြန်မာဆွေကများကြီးလုံးစေရှိပါတယ်ဒီပြဿနာတွေဘာဖြစ်လို့ဖြစ်တာလဲခိုင်ပြပါပြဿနာကြီးကြီးဂျန်နိုဆိုက်နော်ကျွန်တော်တင်တာကသူတို့ကဝန်ခံမှာမဟုတ်ပါဘူးဒါပေမဲ့ကျွန်တော်တို့ကအခု hate speech အတွက်လုံးနေပါတယ်ပြီးတော့ရခိုင်တွေချူကြော်တာကိုတားဆီးဖို့မောင်းထုတ်ဖို့အတွက်လုံးနေပါတယ်ပြီးတော့ကျွန်တော်တို့ကကြောက်ဖြူမှာပါရန်လုံးနေပါတယ် IDP နဲ့ပတ်သက်လို့ပြီးတော့သူတို့ကမြန်မာဆိုရက ICJ ကိုလိုက်နာမယ်ဆိုတဲ့အကြောင်း ICJ နဲ့ပူးပေါင်းပြီးတော့လိုက်နာဖို့အတွက်လိုက်နာမယ်ဆိုတဲ့ကိုဥပမာနဲ့ပေးပြီးတော့ပဲရီပို့လုပ်မယ်ထင်တယ
်။ ICJ ကဇန်နဝါရီလကလေးကအမိချခဲ့တာဖြစ်ပေမဲ့မြန်မာအစိုးရကချက်ချင်းအကောင့်တွေပေါ်လွတ်တာမျိုးမရှိဘဲနှစ်လလောက်ကြာမှသမရယုံရဲ့အမိတချို့ထွက်လာတာလို့ဒေါက်တာဝါကာဦးဒင်းကထောက်ပြပါတယ်။အဲ့ဒီကာလအတွင်းမောင်နှုံးမှရှိတဲ့တပ်သေးခံအထောက်အထားတချို့ကိုဖျက်ဆီးပစ်ခဲ့တယ်လို့ဒေါက်တာဝါကာဦးဒင်းကဆွဆွဲပြောဆိုပါတယ
်။ April လရှိရနေ့မှာ statement ထုတ်ပါတယ်အမတယုံကထောက်ထားတဲ့ကိုစောင့်ချုပ်ဖို့အတွက် now line up ဖို့အတွက်ဒါပေမဲ့ဂျာဖြစ်အဆုံးဖြတ်ချပေးတာက January လ23ရက်နေ့အဲ့ဒါနလာဝက်ဂျာမအဲ့ဒါလို့တာပါ။တော်တော်နောက်ကျသွားပါပြီ။အဲ့ဒီအတွင်းမှာမြန်မာတပ်မတော်ကအများကြီးဖြစ်စေလိုက်တယ
်။ ICJ ကဂျာဖြစ်အမိထုတ်ပြန်ခဲ့ပြီးနောက်ပိုင်းမြန်မာနိုင်ငံကလွတ်လပ်တဲ့စုံစမ်းရေးကော်မရှင် ICOE ကလည်းဖေဖော်ဝါရီလထဲမှာအစီရင်ခံစာထုတ်ပြန်ခဲ့ပြီးရခိုင်ပြည်နယ်မှာ2019စစ်တပ်ရဲ့နေပြည်တော်ရှင်းလင်းရေးဖြစ်စဉ်အတွင်းချွတ်ပြင်းရွာနဲ့မောင်းနှုရွာတွေမှာလူရာကနန်းအသက်ခံရတယ်လို့ဖော်ပြပါတယ်။ဒီတော့တွင် ICJ အမှုနဲ့ပတ်သက်လို့မြန်မာအစိုးရရဲ့လိုအပ်ချက်တွေကိုကူညီဆောင်ရွက်သွားမှာဖြစ်ကြောင်းတပ်မတော်ကလည်းသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ပြီးခဲ့တဲ့တကြံကာလတုန်းကလည်းရိုဟင်ဂျာ800လောက်ကိုလူငယ်ချမ်းသာကွင်းနဲ့အစိုးရကပြန်လွှတ်ပေးခဲ့ပါတယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားကြတဲ့ဒုက္ခသည်တွေနေရပြန်လာနိုင်ရေးလုပ်ငန်းစဉ်ဆက်လက်အကောင့်တွေပေါ်ဖို့ကုလသမဂ္ဂအဖွဲ့တွေနဲ့လက်တွဲဆောင်ရွက်ရေးကိုနောက်ထပ်တတန်းတစ်နှစ်တိုးလိုက်ပါတယ်။ဒါပေမဲ့မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူးခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါ။